နေမြေဒေတာမအေဂျင့်တွေရဲ့ကချင်ပြည်နယ်ကစစ်ဆောင်ခန်းတချို့မှာဒီနေ့ကြာရောက်တဲ့ခရစ်စမတ်ဝတ်ပြုစုတောင်းပွဲတွေကိုစတင်ကျင်းပနေကြပြီးတချို့စခန်းတွေမှာတော့ကျင်းပဖို့ပြင်ဆင်နေကြသေးဖြစ်ပါတယ်။ဝိုင်းမော်မြို့နယ်ကစစ်ဆောင်စခန်းတချို့ကတော့စုပေါင်းကျင်းပကြသလိုလူမှုကွန်ရက်အတင်းအဖွဲ့တွေကလည်းစစ်ဆောင်စခန်းကပြည်သူတွေအတွက်ကွန်ရက်လူထမ်းတာတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ကြကင်ကြောက်တော့မဲ့ Christmas ပွဲတော်ကိုကဘာတဝမ်းရှိခရီးရန်ဘာသာဝင်တွေကပျော်ပျော်ရွှင်ရွှင်ကျင်းပဖို့ပြင်ဆင်နေကြချိန်မှာစစ်ပွဲတွေကြောင့်မငြိမ်းချမ်းသေးတဲ့ကချင်ပြည်နယ်အတွင်းကစစ်ကြောင်စခန်းတွေမှာလည်းဝိပုစုတောင်းပွဲတွေကိုကျင်းပဖို့ပြင်ဆင်နေကြသလိုတချို့စခန်းတွေကတော့အခမ်းအနားတွေစတင်ကျင်းပနေတာတွေရှိနေပါတယ်ဝိုင်းမော်မြို့နယ်ကစစ်ဆောင်စခန်းတွေကတော့စုပေါင်းကျင်းပနေကြကြောင်းမိုင်းနာစခန်းတာဝန်ကဥစော်လုံးကပြောပါတယ
်စခန်းကအမေပြန်လာလေသူတို့အဲ့မှာစိတ်တောင်းခိစမလုပ်ကြတယ်။ရစဲအမေနဲ့ကလည်းရစဲမရဲ့အချစ်အားလုံးတို့အဲ့မှာပဲတွားကြတာလေ။ဒီတနေ့လေးအစ်ကိုခိစမပဲအမှာရွာပေါင်း20-25ရွာလောက်ရှိတယ်။ဒီကြံသူတို့ကတက်ကုန်းလို့အာကျင်းပြန်တာလို့အဲ့မှာသူတို့နေတဲ့ကစိတ်ဆောင်တဲ့အားလုံးတွားရတယ်လို့တော့ဟိုဘက်နေကြကအဖွဲ့တွေကတော့မလာနိုင်တော့ဘူးတဲ့။
ခရစ်စမတ်စုတောင်းပွဲကိုအခက်အခဲတွေကြားကစုပေါင်းကျင်းပတာဖြစ်ကြောင်းလည်းပြောပါတယ
်။ဆင်းရတော့ဆရာကြီးဘုန်းကြီးကြီးကတော့ဆင်းရကြပါတယ်။ဒီလိုပြေရဖို့လုပ်ရစလို့တော့ဟောအဲ့ဒီပြေဆောင်ချင်းပြည်လို့တောင်းဒီမှလုပ်ကြတာပေါ့
။မန်စီမျိုးနဲ့တရုတ်မြန်မာနယ်စပ်ကမိုက်ဂျန်ယန်စခန်းမှာလည်းဒီက28ရက်နေ့မှာကျင်းပမှာဖြစ်ကြောင်းမိုက်ဂျန်ယန်စခန်းကဒေါ်ရယ်ကြီးကပြောပါတယ်
။ဒီမှာတော့ဒီ28ရက်နေ့ဒီချင်းဒီချင်းအင်းတော့ဒီချင်းနဲ့လုံးပါဗျာလေကြာဆက်တော့ပါပဲ။အော်ဒီဖာဖက်ကတော့ခုလောလောဆယ်လေးစာပြစ်မှာတော့နည်းနည်းဟွာသူတို့အဟိုအဒီကြိုက်မှာတော့နည်းနည်းသင်ရသိမ်းကောင်းလို့ပဲဗျာ။သူတို့ကပွဲတော့လုံးပါပါဗျာ။ဒီ Christmas ပွဲတွေကလုံးပါဗျာ။
Christmas ပွဲတော်ကျင်းပဖို့အခက်အခဲရှိနေတဲ့စစ်ကြောင်ဒုက္ခသည်တွေအတွက်ကချင်လူမှုဖွဲ့စည်းတွေက concern care and contribute to IDPs now ဆိုတဲ့အမည်နဲ့စုပေါင်းပြီးအလူငွေကောက်ခံစုတန်းတာတွေရှိနေပါတယ်။ဒီအဖွဲ့ကစစ်ကြောင်ပြည်သူတို့အတွက် Christmas ခမင်းတက်စာကျပ်ငွေ1000လုံးထည့်ဝင်ဖို့လှုံ့ဆော်ထားပေမဲ့ရရှိထားတဲ့အလူငွေကမလုံလောက်တာကြောင့်ဝေးလံပြီးခက်ခဲတဲ့စခန်းတွေကိုအ धिक ထောက်ပံ့ပေးနေကြောင်းအဖွဲ့ရဲ့စေမျှဝန်ထမ်းတဦးဖြစ်တဲ့မတ်ရှဒန်ဆိုင်ရောကပြောပါတယ
်။ IDD တယောက်အဲ့ဒါ Christmas မှာပေါ့နော် Christmas Christmas Day တဲ့အချိန်တောင်းလူတိုင်းနဲ့ပါဝင်လို့ရအောင်ပေါ့နော်။အဲ့လိုမျိုးနဲ့မှတော့တောင်းတတ်မှတ်တယ်။တကယ်တမ်းတောက်ခံလာတဲ့အခါမှာကျတော့ IDD တယောက်ဒိန်း1000ကျော်ရှိတယ်။အဲ့တော့ဒီပစာမရအောင်လိုအပ်တာနဲ့ကြာပြီးတော့ပြီးနိုင်တဲ့အရာဒီမှတမ်းကွာဟနေရပေါ့နော်အဲ့ဒါကြောင့်မလို့ဒီကက်မင်းဟာအလိုအပ်ဆုံးလေဒီကက်မင်းကဒုက္ခအရောက်ဆုံးလေဒီမှာတော့ရလာတဲ့အလူငယ်ငယ်လေးကိုဒီကက်ကိုပေးလို့ရှိအချီရောက်ဆုံးလေပေါ့အဲ့လိုမျိုးလေးမြန်ပြီးတော့ကျမတို့ကပို့ပေးနေတာဖြစ်ပါတယ်ပို့ပြီးတော့ဝေးတဲ့နေရာတွေဝေးလံခေါင်ပြတဲ့နေရာတွေအလွယ်တကူအလူရှင်တွေမရောက်နိုင်တဲ့နေရာတွေမှာဦးစားပေးပြီးတော့ရောက်သွားဖို့ကများပါတယ်
ကချင်လူမှုအဖွဲ့အစည်းတွေစုပေါင်းပြီးခရစ်စမတ်အတွက်အလူငွေကောက်ခံလှူဒါန်းတာဟာဒုတိယအကြိမ်ဖြစ်ပြီးဒီတစ်ကြိမ်မှာအလူငွေ7,000လောက်ရရှိထားပါတယ်။ဒါဟာ2015ခုနှစ်နဲ့နှိုင်းစာရင်တဝက်ခန့်သာရရှိသေးကြောင်းလည်းပြောပါတယ်။ဒီလ23ရက်နေ့မှာတော့ရန်ကုန်မြို့တော်မှာခရစ်စမတ်ပွဲတော်ကိုပထမဆုံးအကြိမ်ဖြစ်နေရာ300ခွဲပြီး3ရက်တိုင်ကျင်းပဖို့ရှိနေပါတယ်။ပွဲတော်ကျင်းပမဲ့အစီအစဉ်မှာစုပေါင်းပြီးဓမ္မတေးတီဆိုတာဒီလိုပေါ်တင်ဆက်တာခရစ်စမတ်အကြောင်းဒီကောင်းစရာတွေဝေမျှတာတွေပါဝင်မှာဖြစ်တယ်လို့လာရောက်သူတွေကိုအစားအသောက်နဲ့ဧည့်ခံတာလက်ဆောင်ပစ္စည်းပေးဝေတာတွေလည်းထည့်သွင်းထားပါတယ်